ပြည်နယ်ငံယူနန်ပြည်နယ်ရွှေလီမြို့မှာကိုဗစ်ရောဂါကူးစက်သူအရ60ကျော်လာပြီဖြစ်ကြောင်းပြည်နယ်ကျန်းမာရေးကော်မရှင်ကဒီကနေ့ထုတ်ပြန်လိုက်ပြီးအသွားအလာပိတ်ဆို့မှုတွေနဲ့အတူမြန်မာတရုတ်နယ်စပ်ကုန်စည်စစ်ဆင်မှုလည်းလုံးဝရပ်တန့်သလောက်ဖြစ်သွားပါတယ်။ရခိုင်ကလာတဲ့ဒီသတင်းအပြည့်အစုံကိုတော့ကိုညင်းညံကပြောပြပေးပါမယ်ခင်ဗျာ
။ရွှေလီမှာကိုဗစ်အတည်ပြုလူနာအသင်းနှစ်ယောက်ဒီနေ့ထပ်တိုးပြီးမတ်လကုန်ကနေဧပြီလ6ရက်နေ့အထိ68ယောက်ရှိသွားပြီလို့ယူနန်ကျန်းမာရေးကော်မရှင်ကဒီကနေ့ထုတ်ပြန်လိုက်တာပါ။မြန်မာတရုတ်နယ်စပ်ရွှေလီနဲ့ကျဲကောင်နှစ်ခုမှာကိုဗစ်ရောဂါတွေတွေ့ရှိပြီးစစ်ဆေးမှုတွေစတင်လှုပ်ဆောင်ရာကနေအခုလိုထပ်မံတွေ့ရှိခဲ့ရတာပါဒီထဲမှာမြန်မာ15ယောက်ထက်မနည်းကူးစက်ခံထားရကြောင်းစည်ရင်းတွေမှာဖော်ပြထားပေမဲ့အရေးအတွက်အတိအကျကိုတီးတန့်ခွဲထုတ်ပြထားတာမျိုးတော့မရှိပါဘူးရောဂါပြန်စတွေ့တဲ့ကျဲကောင်ကိုလော့ကဒေါင်းချထားပြီးတော့ရွှေလီကိုတော့ဒီရက်ပိုင်းမှာဆက်တိုက်ပိတ်လိုက်တာပါကျန်းမာရေးအတွက်တီးတန့်စောင့်ကြည့်ခံနေရတဲ့မြန်မာအများစုကလည်းကုန်ကြစည်တွေရှိလာပြီးအလုပ်တွေပိတ်ထားလို့အခက်အခဲတွေကြုံနေရတယ်လို့ဂျင်နာနွေထွေပရာဟိတအဖွဲ့ကဦးနောင်နောင်က VOA ကိုပြောပြပါဗျ။အဲ
့တော့ကျွန်တော်ဒီတော့ပြောရရင်အခုလောဆယ်နေတာတော့အပေါ်တော့ပိတ်တယ်ကွာ။ပြန်ဆက်လို့မရတာတခုလောက်ကနေပိတ်ထားတယ်တော့လာလို့မရဘူး။၅ရက်နေ့ကတော့အဲ့ဒီရောဂါတာဖြစ်လို့ဆိုပြီးမှတရက်ပိတ်ပြီးမှမနေ့ကတော့လည်းထိုးပေးတယ်ကျန်းမာရေးဘုရိုးဆေးပေါ့။ဆေးနေတာတော့အခုပြန်ရမယ်ဟိုတယ်မှာတော့ပြောသွားတဲ့အခါကျရင်ဒီငွေကြီးတွေကကိုမတန်တခါကြီးတွေပေါ့ကိုမတန်တာတစ်ခုတည်းပြောလဲတလားသာတော့လောကမရတဲ့ဟာတွေကိုဒီပေးရတာရှိရတယ်နော်အစမပြေတာလေးတွေရှိတော့ပေါ့ငနေငနေတော့များတော့အခုကြီးနေတယ်ဒီယောဂမရှိဆိုရင်တော့ခလာရုံနဲ့ခလာရုံလို့လာကလာတော့တယ်လောကကြီးပေါ့တော်တော်နေတတ်တယ်လေနော
်အကန့်အသတ်နဲ့သွားနေတယ်မြန်မာတရုတ်နယ်စပ်ကုန်သွယ်ရေးကလည်းမနေ့ကစပြီးလုံးဝရက်တန့်သွားပြီးတော့ဆန်ပါဝင်တကြားကုံကြောင်းနဲ့ရေရွက်ကုံတွေတင်ပို့လို့မရတော့ဘူးလို့မူဆယ်ဆန်ကုံစီတိုင်းဒူဥက္ကဋ္ဌဦးမင်းသိန်းက VOA ကိုပြောပါတယ
်။အရွှေလီမြို့တွေကလူတွေကတော့ဈေးတော့ဖွက်ဖို့လို့မရတော့ဘူး။ဒါအိမ်ထဲမှနေဆိုင်လာ။အဲ့ဒီအတွက်ခိတ်ကတော့လုံးဝပိတ်လိုက်တယ်။တကယ်ဘယ်နည်းပြဖွင့်မယ်ဆိုတော့မသိဘူး။လော်ဒေါင်းချတာတော့တပတ်တော့ချလာတယ်။ဒီအတွက်တရုတ်မြန်မာလက်စကုံတွေကလုံးဝဆက်တတ်မလို့ဖြစ်သွားပြီ။ဒါပေမဲ့ဖျဲသီးတို့တဖားသီးတို့ကိုကြတော့ရွှေလီမြို့နဲ့ဆယ်မန်လောက်ဝေးတဲ့ချင်းဆန်းကျောက်ခိတ်ကနေတော့ဝင်ခွင့်ပြုတယ
်။ဧပြီလ5ရက်နေ့အထိယူနန်ပြည်နယ်ကလူပေါင်း9သိန်းကျော်ကိုကာကွယ်ဆေးထိုးပြီးပြီဖြစ်ကြောင်းယူနန်အစိုးရရဲ့မနေ့ကသတင်းစာရှင်းလင်းပွဲမှာပြောသွားတဲ့အကြောင်းပြည်နယ်ကျန်းမာရေးကော်မရှင်ကရေးသားထားပါတယ်။ဒါဟာတရုတ်နိုင်ငံယူနန်ပြည်နယ်ရွှေလီနယ်ကျဲကောင်မှာတနှစ်ကြာပြီးဒုတိယအကြိမ်မြောက်ကူးစက်တာလည်းဖြစ်ကြောင်းတရုတ်သတင်းတွေမှာရေးသားကြပါတယ်ခင်ဗျာ။